စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာတက်ကြွစွာပါဝင်ခဲ့တဲ့အဆိုတော်ရေမွန်ဟာဇွန်လ23ရက်နေ့မှာရုတ်တရက်ကွယ်လွန်သွားခဲ့ပါတယ်။သူဟာတပ်မတော်ကိုအကြီးညိုပြက်စီမှုရာဇသက်ကြီးပုံမှန်905နဲ့စစ်ကောင်စီကဖမ်းဝရမ်းထုတ်တာခံထားရတာကြောင့်လွတ်မြောက်နယ်မြေတစ်ခုမှာတင်းရှောင်ရင်းနဲ့ငှက်ဖျားယောဂါပိုးအုံနောက်ထဲဝင်ပြီးရုတ်တရက်ဆုံးပါသွားတာဖြစ်တယ်လို့ကြကြပြန့်ပြန့်ပြောဆိုနေကြပါတယ်။ရီမိုငှက်ဖျားယောဂါနဲ့ကွင်လွန်တာမှန်မှန်တီးခြားအတီမပြုတ်နိုင်ပေမဲ့ရီမွန်တို့လိုလွတ်မြောက်နယ်မြေမှာနေထိုင်ရသူတွေအတွက်ငှက်ဖျားယောဂါဟာချိန်ချောက်မှုအများဆုံးယောဂါတစ်ခုဖြစ်တယ်လို့ရီမွန်လိုပဲလွတ်မြောက်နယ်မြေတနေရာမှာရောက်ရှိနေသူတဦးကပြောပါတယ်
။ဒီနေရာမှာအဓိကဒုက္ခပေးနေတဲ့ယောဂါတွေကတော့ဝမ်ယောဂါနဲ့ငှက်ဖျားယောဂါပေါ့နော်။ဆိုတော့ရာဇီဥတုကဆိုးရတယ်တခါတလေ3ရက်လောက်စလိုက်ငိုးရွာတော့နေမထွက်ဘူး။ယောဂါကြီးလည်းပိုဆိုးတော့ပေါ့ချိန်ခိုက်တာတွေအဲ့တော့လည်းပါကျွန်တော်တို့အမီမခေါ်တတ်တဲ့ဘလိုဘိုးမွားလေးတွေခိုက်တာလည်းခံရတယ်
။ငှက်ဖျားဟာချင်းခိုက်လို့ဖြစ်ရတဲ့ယောဂါဖြစ်ပါတယ်။အဲ့ယောဂါပိုးကိုတည်ဆောင်တဲ့ anopheles ချင်းဟာရေတန့်ရေရှင်ရှိတဲ့ဒေသတွေတောတောင်ဆိမ်ဆန်းရှိတဲ့နေရာတွေမြက်ပင်ဗေဒာပင်တွေရှိတဲ့ချောင်းငယ်မြောင်းငယ်တွေရဲ့ရေစက်တွေမှာပေါက်ဖွားပါတယ်။ချင်းထူထပ်တဲ့တောတောင်ဆိမ်ဆန်းရှိရာဒေသတွေမှာမူလနေထိုင်သူတွေအပြင်ဆေးအာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ဆောင်ခဲ့တဲ့အတွက်စစ်ကောင်စီရဲ့ဖမ်းဆီးမှုရန်ကလွတ်အောင်နဲ့စစ်ကောင်စီကိုပြန်လဲတိုက်ထုတ်ဖို့အတွက်တောတောင်နေတဲ့ကလွတ်မြောက်နယ်မြေတွေစီကိုအများအပြားဝင်ရောက်လာကြခြင်းလည်းဖြစ်ပါတယ်။ဒါအပြင်စစ်ကောင်စီရဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကြောင့်ရွာလုံးကျွတ်ထွက်ပြေးပြီးတော့တောတောင်နေထဲမှာခိုအောင်းနေကြရခြင်းလည်းဖြစ်ပါတယ
်။မိုးရသည့်ဖြစ်တဲ့အခါကျတော့ဟိုချင်းတွေတအားပေါ်တယ်။အဲဒီခါကျတော့ချင်းတွေမကိုက်ခံရအောင်ငှက်ဖျားမဖြစ်အောင်ကျွန်တော်တို့သတိထားပြီးနေနေရတာပေါ့။ကျွန်တော်တို့မှာရှိသွားရိတ်ခါကအလုံးလုံးမရှိတဲ့အခါကျတော့ကျွန်တော်တို့ငှက်ဖျားယောဂါလိုမျိုးယောဂါကြီးကြီးမားမားဖြစ်တဲ့အခါဟူတာဖို့အခက်ခဲတယ်ရှိတယ်ပေါ့
ဒါကတော့လွမြောက်နေမြေတနေရာကိုရောက်နေတဲ့ generation Z လို့ခေါ်တဲ့လူငယ်လေးတယောက်ပြောသားတာပါဒီလူငယ်လေးလိုပဲ1988အရေးတော်ပုံကာလမှာလဲလူငယ်အများပြားဟာစစ်အစိုးရကိုတော်လှန်ဖို့လွမြောက်နေမြေတွေကိုခိုးဝင်ခဲ့ကြပါတယ်အဲ့ဒီတုန်းကလဲငှက်ဖျားဟာသူတို့အတွက်အန္တရာယ်အရှိဆုံးယောဂါဖြစ်ခဲ့တယ်လို့1988ခုနှစ်ကထိုင်းမြန်မာနယ်စပ်လွတ်မြောက်နယ်မြေကိုဝင်ရောက်ခဲ့ပြီးတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကိုတီထောင်ဦးဆောင်သူတဦးဖြစ်ခဲ့တဲ့ဒေါက်တာနိုင်အောင်ကပြောပါတယ်
တော်ရဲမှာဆိုတဲ့အခါကျတော့ချင်းလည်းရှိတယ်ငပြားငကိုရရှိနေရဆိုတော့ငပြားယောဂအဖြစ်များလည်းရှိပါတယ်နောက်တစ်ခုကဒီရာသီဥတုပေါ်မှာမူတည်ပြီးတော့လေတုတ်ကွေးလိုမျိုးဟာမျိုးလည်းဖြစ်တတ်တာရှိတယ်တော့အများနဲ့တုတ်ကွေးနဲ့ငပြားနဲ့ကတော့ဟိုဘက်ဒီဘက်ပတ်ချလဲနေတာပေါ့နော်
အဲ့ဒီအချိန်ကတော့အခုကာလလိုလမ်းပန်းဆက်သွယ်ရေးရောနိုင်ငံတကာရဲ့အကူအညီတွေပါရရှိဖို့ခက်တာကြောင့်အနေအထိုင်ဆင်ကျင်ပြီးတော့ယောဂါဖြစ်လာရင်လေဒေတာအလိုက်ရိုးရာဆေးနီးတွေနဲ့ပဲကုသခဲ့ရတယ်လို့လည်းသူကပြောပါတယ်။လက်ရှိကာလမှာတော့သာသနာပြုအဖွဲ့တွေကပါကုညီကုသပေးနေတာတွေရှိတယ်လို့လွမြောက်နေမြေတနေရာရောက်နေသူတယောက်ကပြောပါတယ်
။ Volunteer ဆေးလိုက်ကုပေးနေတဲ့အစင်းဖွဲ့ရှိရာဆရာဝန်တွေရှိတယ်။သူတို့ကလူနာတယောက်ကဒီယောဂါဖြစ်တယ်ဆိုတာကိုတို့လို့ရှင်သူတို့ပါဒီယောဂအတွက်ပြေဝပါမလားဦးသို့မဟုတ်နားတဲ့တစံမှုရှိရဆရာဝန်ပါမလားဦးဆိုလို့ရှင်ခြားဗော်လန်တီးယားဆရာဝန်အဖွဲ့တစ်ဖွဲ့ကိုလမ်းပြချောင်းကြတယ်အဲဒါမှမဟုတ်ရှင်လည်းမှတ်ထားပြီးနောက်တစ်ခါကြာလို့ရှင်ဒီယောဂနဲ့ဒီလူနာအတွက်ဆေးယူလာပြီးတော့ကုလာပြောလည်းရှိတယ်ဒီခရစ်ယာန်သာသနာ့ဘုန်းကြီးတွေလည်းသာသနာ့လမ်းတွေထောင်ပြီးတော့ဒီဘုရားအမြောက်ဆန်တွေကြားထဲမှာကုပေးနေရတာဗောနောဆေးဝါးတွေတည်ဆောင်ပြီးရိတ်ခါတွေတည်ဆောင်ပေးနေရတာလည်းအမှန်ကျေးဇူးတွေကြောင်းပါတယ
်သူတို့ပြောသလိုအဖွဲ့တွေရှိနေတာကြောင့်ငှက်ဖျားယောဂအတွက်ဆေးဝါးတွေကိုလိုအပ်နေသူတွေစီအလျင်းတင့်တယ်လို့ရောက်လာတတ်ပါတယ်။ဒါပေမဲ့ယောဂဖြစ်မှကုရာထက်ကာကွယ်တာကပိုကောင်းတယ်လို့အမေရိကန်စစ်တပ်မှာဗိုလ်မှူးအဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့ဆရာဝန်တယောက်လည်းဖြစ်တဲ့ဒေါက်တာဒေးဗစ်လောကပြောပါတယ်။ကာကွယ်တားဆီးနိုင်တဲ့နီလန်းနဲ့ဆေးတွေကိုလည်းပြောပြပါသေးတယ်
။အတားဆီးမှာတော့ဘာပါမလဲဆိုရင်အင်ကြီးလက်ရှိပေါင်းပြီးရှိနောက်ပြီးတော့ချင်းမကိုက်ဆေးကိုတုပ်လို့လည်းရတယ်ဒါမှမဟုတ်လည်းလိမ့်လို့ရတယ်ချင်းအောင်လို့ပါလို့သုံးရမယ်ဆိုတော့အထူးတွေပြောကြရမလို့ဘူးနောက်တစ်ခုကတော့ jungle head အုတ်ထုပ်ကိုဆောင်းသွားပြီးအုတ်ထုပ်ဘေးပတ်ပတ်လည်းမှာချင်းမကိုက်တဲ့ဒီချင်းအောင်လေးကိုအသာလေးချထားတာအဲ့ဒါဆိုရင်ဘေးပတ်ဝန်းကျင်လည်းမြင်ရမယ်ပြီးကိုယ်လည်းချင်းကိုက်လို့မရဘူးပေါ့လေကာချူတင်ကာကွယ်တဲ့ဆေးတွေကြတော့ဒီမှာတစ်ခုကတော့ melarone နောက်တစ်မျိုးကတော့ doxycycline doxycycline ကတော့သာမန် antibiotic ပါပဲလေအဲ့ antibiotic ကတော့malaria ဖြစ်တဲ့နေရာကိုမရောက်ခင်တရက်နှစ်အလိုမှာစပြီးတော့တစ်နေ့တစ်လုံးပေါက်သွားပြီးတော့ အဲ့ဒီဒေသမှာနေနေဒီကာလပတ်လုံးတစ်လျှောက်မှာတနေ့တစ်လုံးမှန်မှန်တောက်ပြီးပြန်ထွက်လာတဲ့အခါဆက်ပြီးတော့လေးဘတ်တီဆက်တောက်ဖို့လိုအပ်ပါတယ်ဒါမှလည်းအကယ်၍ယောဂပိုးရှိခဲ့ရင်အမြင့်ဖြတ်လို့ရမယ်တတိယမျိုးစားတစ်ခုကတော့ Larium လို့ခေါ်တယ် Mefloquine လို့လည်းခေါ်တယ်နောက်နှမရအဲ့ဒီဆေးကတော့ပိုကောင်းလာစီးလက်လာပြီးတော့တစ်ပတ်မှတစ်လုံးမှတောက်ဖို့လိုတယ
်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဆေးကုသခွင့်မရတဲ့အခါဒီယောဂါကိုကိုယ်ပတ်ဝန်းကျင်မှာရှိတာတွေနဲ့ရရနီးနဲ့ကုသဖို့လည်းအရေးကြီးပါတယ်ကိုပတ်ဝန်းကျင်မှာရှိတဲ့ပစ္စည်းတွေနဲ့ကုသနည်းကိုလည်းဒေါက်တာဒေးဗစ်လောကအခုလိုပြောပါသေးတယ်
။မုံလာဥနီဆိုရင်သူတို့မှာဗီတာမင် A လည်းပါတယ်ဗီတာမင် B လည်းပါတယ်။ဗီတာမင် B ဆိုရင်ခန္ဓာကိုယ်ရဲ့ခန္ဓာစွမ်းကိုပို့ပြီးတော့ကောင်းမွန်စေတယ်။လိမ္မော်သီးတို့၊ရှောက်သီးတို့၊သံမြာသီးတို့နော် grape fruit နော်အကြွဲကောသီးပေါ့ဆိုအောင်ပါနော်။အဲ့ဒါကြီးလည်းအများကြီးအကျိုးပေးပါတယ်။သံမြာနဲ့သံပြိုပေါ့နော်။တိအချိုလေးရောစပ်ပြီးတော့ရေနဲ့များများတောက်ပေးရင်လည်းကောင်းစီအဲ့နောက်တစ်ခုကတော့တစ်ချဘိုးကောက်ကိုဒါမှမဟုတ်လဲဂျင်းကိုလည်းပြုတ်ပြီးတော့လက်ဖက်ရည်ချမ်းအနေနဲ့တောက်။လက်ဖက်ရည်ချမ်းများများတောက်လဲရတယ်။နောက်ပြီးတော့လည်းရေကိုများများတောက်ရတယ်။ခင်းညူခင်းကားဆွပြုတ်ဆံပြုတ်စသဖြင့်အဲ့ဒါလေးလည်းများများတောက်ပေးပါ။အဓိကကတော့အနာယူပေးနော်အဲ့ရဲမှာအနာယူပေးပါ
။မြန်မာနိုင်ငံမှာနှစ်စဉ်ငှက်ဖျားဖြစ်ပွားသူ9သိန်းလောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနက2018ခုနှစ်မှာထုတ်ပြန်ခဲ့ပါတယ်။အခုချိန်မှာမြန်မာပြည်အတွင်းငှက်ဖျားဖြစ်နှုန်းကျလာပြီလို့ဆိုနိုင်ပေမဲ့ငှက်ဖျားရောဂါကိုဖြစ်စေတဲ့ခြင်ရှိရာဒေသမှာနေထိုင်သူတိုင်းအတွက်ကတော့အန္တရာယ်ရှိနေသေးပါပဲ။အခုပြောခဲ့တဲ့သဘာဝအတီးအရွက်တွေနဲ့ကုသနည်းတွေကတော့ငှက်ဖျားရှိရာဒေသမှာနေထိုင်သူဒေသခံတွေအတွက်ရောစစ်အာဏာရှင်စနစ်ကိုတိုက်ထုတ်ဖို့လွတ်မြောက်နယ်မြေတွေမှာလေ့ကျင့်ခိုးအောင်နေသူတွေအတွက်ရောစစ်ကောင်စီရဲ့ရန်ကိုကြောက်လို့တောတောင်တွေထဲမှာပုံအောင်နေရသူတွေအတွက်ပါအကျိုးရှိမယ်လို့မျှော်လင့်ရပါတယ်ရှင်။ကျွန်မခက်မှာပါရှင်။ RFA ရုံးချုပ်တီရှိရာဝါရှင်တန် DC ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။